နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အပြစ်ရဲ့တိုင်းရင်းသားနဲ့နဲ့ကိုင်းခေါင်းဆောင်တွေအခုလိုတွေ့ဆုံဆွေးနွေးကြမှာဒါပထမဆုံးဖြစ်ပါတယ်။အရင်ကတိုင်းရင်းသားနဲ့နဲ့ကိုင်းဖွဲ့တွေနဲ့ဆိုရခေါင်းဆောင်တွေတွေ့ဆုံခဲ့ရမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဒါမှမဟုတ်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးတန့်တာတွေ့ဆုံခဲ့ကြပြီးအခုလိုထိပ်ပိုင်းခေါင်းဆောင်တွေတစုတစည်းတဲ့တွေ့ဆုံဆွေးနွေးကြတာမရှိခဲ့ပါဘူး။ဒီတွေ့ဆုံပွဲမှာပါဝင်မဲ့အပြစ်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ပအိုအမျိုးသားလူမျိုးရေးအဖွဲ့ PNL ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။အဓိကအခြေခံကတော့ကျွန်တော်ဒီနေ့ပြောင်းရင်းရင်းလာကြံနေကျင်းပပြီးတော့မှဒီ2018မှာတကယ်နောက်ထပ်2019လောက်မှာတကယ်အဲ့ဒါပေါင်းကျင်းပပြီးတော့မှအဲ့ဒီလာကြံတွေကနေဒီမိုဒီဖဲတဲ့ပြောင်းရင်းဆိုင်ရာအခြေခံမျိုးရနိုင်ရင်ဒါကဒါနိုင်ဖို့လေနောက်တစ်ခါကျွန်တော်အဲ့လိုနိုင်နိုင်ဖို့ရမှာတည်ဆုံနေတဲ့ပြည်သားတွေခွန်ခွေဆိုတဲ့အပေါ်မှာမိမိရဲ့အမြင်ပေါ်တာဘယ်လိုနိုင်ပြီးတော့မှာဆိုတော့တည်ဆုံနေတဲ့အားတွေဒါကြီးအဓိကခါကြီးရှိနေကြပါဘူ
းနိုင်ငံထိပ်ပိုင်းခေါင်းဆောင်တွေနဲ့အပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုရှမ်းတိုင်းဒေသကြီးဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ခေါင်းဆောင်တို့ဖြစ်တဲ့ဦးဆိုင်မြင့်ရကြိုဆိုလိုက်ပါတယ်ဒီတွေ့ဆုံပွဲကနေနိုင်ငံရေးဆွေးနွေးပွဲတွေမှာနှစ်ဖက်ဆွေးနွေးညှိနှိုင်းလို့အဆင်မပြေသေးတဲ့ကိစ္စရပ်တွေကိုသဘောတူညီနိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ်
။အရင်ဆုံးကတော့သူကဟိုအောက်ခြေမှာရဲဟို bottom up ကိုခေါ်တာပေါ့နော်။အဲ့လိုရဲလုံးကြတော့ဟိုသိပ်ပြောအဖြေရမရဘူးကြွ။ဟိုတောင်းကြည့်တစ်ခေါက်ကတော့အားကြီးလူကြီးတွေနဲ့ပြုပြောလူကြီးချင်းချင်းပြောဖို့ကောင်းတယ်ဆိုပြီးပြင်ပါလား။အဓိကကတော့ promoter queen ဆိုတဲ့ကိစ္စရဲ့နောက်လုံခြုံရေးနဲ့ဆိုင်တဲ့လုံခြုံရေးဆိုင်ရာ EDRSS အဲ့လိုဟာမျိုးလေးအဓိကထားတယ်လို့ထင်ပါတယ်။ဒါဟိုအပြောင်းအလဲတစ်ခုလည်းဖြစ်တယ်ဆိုတော့လေ။နောက်အရင်မဖြစ်ဘူးတာတွေလည်းဖြစ်တယ်။နောက်ပြီးတော့ထိတ်တန်းကောင်းတဲ့နေပဲလေ။အဲ့ဆိုတော့ဒါလာလာကောင်းတယ်လို့ပြောရမှာပေါ့
။တိုင်းနာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေရဲ့ဒီတွေ့ဆုံပွဲဟာပြည်ရင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပထမဆုံးထိပ်သီးဆွေးနွေးပွဲဖြစ်တာကြောင့်ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းအများအပြားရှိနေပါတယ်။ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌနိုင်ဟန်တာကဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အငယ်မြင်တာကတော့တစ်ဖက်ကဖြစ်စေချင်နေတာကတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာဖက်ဒရယ်ပြည်ထောင်စုကိစ္စကနားလည်မှုရအောင်အခြေခံသဘောထားတွေရအောင်ဆွေးနွေးမယ်လို့အဲ့လိုတော့ဟိုအမြင်နဲ့ရှိထားတာပေါ့နော်။အဲ့ဒါတကယ်ဖြစ်နိုင်ဖို့ဆိုတဲ့ဟာကဒီလောလောဆယ်တပ်မတော်ရဲ့ရည်တည်ချက်ပုံစံအနေနဲ့ကတော့ဘလို့မှဖြစ်ဖို့မလွယ်ဘူး။အဲဒီတော့ဒီအလို့သဘောအနေနဲ့နီလန်းရှာကြမှာပေါ့လက်ညှိကြမှာပေါ့
။ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌနိုင်ဟန်တာပြောသွားတာပါရှင်။88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုမြအေးကနိုင်ငံကောင်းဆောင်တွေနဲ့တိုင်းဒေသအဖွဲ့ကောင်းဆောင်တွေရဲ့ဒီဆွေးနွေးပွဲကနေဖက်ဒရယ်အခြေခံနဲ့ဖွဲ့စည်းပုံတရက်ကိုရေးဆွဲနိုင်ဖို့မျှော်လင့်တယ်လို့ပြောပါတယ်။
လက်ရှိ27ပြည်လုံးအခင်းချင်းကဟိုကျွန်တော်မြင်တက်လော့ဖြစ်နေလို့ကျွန်တော်မြင်တယ်ဗျာဟိုမတိုးတာမဆုတ်တာရဲ့အခြေအနေမျိုးလို့ကျွန်တော်မြင်တယ်ဗျာဟိုဟိုတကယ်တမ်းကျတော့ဒါ NC လမ်းကြောင်းကတစ်ဆင့် Union Echo ကြောင်းလို့ယူမယ် Union Echo ကနေမှဖွဲ့စည်းပုံပြင်မယ်ဆိုရင်လမ်းကြောင်းဒီဒါပေမဲ့ဒီလမ်းကြောင်းကကျွန်တော်ရဲ့အမြင်ဆိုရင်အလုပ်ဖြစ်မှုနှင်းကွေးတယ်လို့ကျွန်တော်မြင်တယ်အဲတိကျဟိုကျွန်တော်သူအားမနာတဲ့ပြောရမယ်ဆိုတော့အလုပ်တိတ်မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်ဘာမှ NC မားလည်းအကုန်လုံးမပါပါဘူးအဲတော့ကျွန်တော်နားလည်တာကတကယ်မဟာကြီးရဲ့လက်ငင်းလိုအပ်ချက်ကဖက်ဒရယ်နဲ့ကိုက်ကြီးတဲ့ဖွဲ့စည်းပုံတရားပေါ်ပေါက်ယူရဖြစ်တယ်။အဲ့တော့တိုင်းသာကောင်းဆောင်တွေနဲ့အဲကျွန်တော်တို့နိုင်ငံတော်ကြီးအတိုင်းအမြအပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်တစ်ခါကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အားလုံးထိပ်သီးဆွေးနွေးဆွေးနွေးကျင်းပတာဟာမြန်မာနိုင်ငံနဲ့လက်ရှိလက်ငင်းနိုင်ငံကြီးအခြေအနေမြန်မာနိုင်ငံလက်ငင်းအခြေအနေကိုက်ကြီးရဲ့ဖွဲ့စည်းပုံတရားရေးဆွဲဖို့အဓိကကတော့ဖက်ဒရယ်ကိုအခြေခံတဲ့ဒီမိုကရေစီထုံးကားတဲ့ဖွဲ့စည်းပုံတရားကိုရေးဆွဲနိုင်မယ်ဆိုရင်တော့အကောင်းဆုံးဖြစ်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့နောက်တစ်ခုက27ပြည်လုံးရဲ့တွန့်ဆုတ်နေတဲ့အခြေအနေချင်းတိုးတာနောက်မဆုတ်တာဖြစ်နေတဲ့အခြေအနေကိုလည်းကြော်လွှားသွားဖို့အတွက်ကြိုးစားတယ်လို့ကျွန်တော်မြင်တယ်။ကောင်းပါလေ။ကောင်းတဲ့တွေ့ဆုံမှုတစ်ခုပါ
။ပအိုအမျိုးသားလူမျိုးရေးအဖွဲ့ PNL ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကလည်းဒီထိပ်သီးတွန့်ဆုတ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးသူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်။ပရမအဆုံးအရဆိုတော့ဒီနေ့ကျွန်တော်တို့တန်းကြည့်မှာတော့ဒါပရမအဆုံးချင်းထိပ်သီးနိုင်ငံရေးသဘောဝိုင်းပြောလို့ရပါတယ်။အကြောင်းကတော့ဒီဒီလိုထိပ်ပြီးနေရာတွေ့ပြီးတော့ဆုံးဖြတ်နိုင်တဲ့အခြေအနေပြရတော့လေအဲ့ဒါအားဖြင့်ကျွန်တော်တို့ဆောင်ရွက်နိုင်နေတယ်လို့ဒီလိုမြင်ပါတယ်အခုအရင်ကာလတွေကတော့ကျွန်တော်အလို့တဘောဆွေးနွေးမှုတွေလုပ်ခဲ့ကြတယ်တိုးတော်လည်းပဲအဲ့ဒီလို့တဘောဆွေးနွေးပွဲတွေဆိုတာအခုကာလတော့ကျွန်တော်တို့ဆုံးဖြတ်ပိုင်ခွင့်ကမမြင့်ဘူးပြောလို့ရပါတယ်အရင်ကာလအလို့တဘောဆွေးနွေးပွဲတွေကတော့ ပါကြတဲ့ကုသလေတွေကမိမိတို့ရဲ့ဆိုင်ဆိုင်သဘောထားတွေနာပြောကြရဲဆွေးနွေးကြတာပေါ့လေအဲဆုံးမကြကြအောင်မိနိုင်ဆောင်ရတာမျိုးကတော့နေခဲ့ပါတယ်အခုလုံးမဲ့ဆွေးနွေးပွဲကတော့ဒီဆုံးပြပိုင်ခွင့်ရှိသူတွေကြာလုံးမဲ့ဆွေးနွေးပွဲဖြစ်ပါတယ်အဲတော့ဆုံးပြပိုင်ခွင့်ရှိတဲ့သူတွေကြာမှလုံးမဲ့ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တို့ဒီအဓိကကြဆုံးအချိန်ကတိုင်းညုံမှုတွေဒါတွေချမှတ်နိုင်ရင်လည်းစစ်ဆုံးနေတဲ့အခက်အခဲတွေကိုကြော်လွှားနိုင်တယ်လို့ဒီညနေမှာ
ဒါကတော့အောက်တိုဘာ15ရက်နေ့မှာကျင်းပမယ့်အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ရဲ့ထိပ်တီးဆွေးနွေးပွဲနဲ့ပတ်သက်ပြီးညွှန်ကြားချက်တွေကိုကြားခဲ့ရတာပါဒီတွေ့ဆုံဆွေးနွေးပွဲကနေပြည်သူတွေနှစ်ပေါင်းများစွာလိုလားတောင်းဆိုခဲ့ကြတဲ့ဖက်ဒရယ်ပြည်ထောင်စုအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်တွေပေါ်ထွက်လာမှလားသိတာထင်ရှားတဲ့နောက်ဆက်တွဲရလဒ်တွေကိုဘလောက်မြင်မြင်ညင်နိုင်ရမှာလဲဆိုတာကတော့စိတ်ဝင်စားစရာပဲဖြစ်ပါတယ်ရှင်